လုံခြုံရေးအာမခံချက်မရှိဘဲနေရပ်ပြန်ပို့မယ့်အစီအစဉ်ကိုလက်မခံနိုင်ကြောင်းမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်နှစ်နိုင်ငံပိုင်နေမိတ်နေမိတ်ထဲမှာပိတ်နေတဲ့ဒုက္ခသည်6000ကျော်ကမနေ့တနင်္လာနေ့ကဆန္ဒပြခဲ့ကြပါတယ်ဒုက္ခသည်ရဲ့ဆန္ဒမပါဘဲနေရရင်းကိုအတင်းပြန်ပို့မယ့်အစီအစဉ်အတွက်ကုလသမဂ္ဂကအထူးစိုးရိမ်မကင်းဖြစ်မိတဲ့အကြောင်းကုလသမဂ္ဂအတွင်းမှုရုပ်ရုံကလည်းတုံ့ပြန်ထားပါတယ်အကြောင်းစုံကိုမိုက်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာဘက်ကိုပြန်ပို့မဲ့ပထမဆုံးရိုဟင်ဂျာဒုက္ခသည် 8032 ဦးအမည်စင်းကိုပြီးခဲ့တဲ့သတင်းပတ်ကဒါကာမြို့တော်ကိုရောက်ရှိခဲ့တဲ့မြန်မာပြည်ထရေးဝန်ကြီးဒူပိုချုပ်ကြီးကျော်ဆွေကိုဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးကတောက်ကြနေကတရားဝင်ပေးရခဲ့တာပါအဲ့ဒီစီးရင်ထဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်သူပိုင်ကိုပိုင်အငင်းပွားနေတဲ့နယ်စပ်ရှိတမ်ဘရူးဒေသမှာပိတ်မိနေတဲ့ရိုဟင်ဂျာဒုက္ခသည် 6500 ကျော်လည်းပါဝင်တာပါသူတို့ကိုပြန်မပို့ခင်မှာမြမအစိုးရအနေနဲ့သူတို့ရဲ့လုံခြုံရေးနဲ့အခွင့်အရေးတွေကိုအာမခံချက်ပေးဖို့အပါအဝင်သူတို့တောင်းဆိုချက်တွေကိုလိုက်လျောပေးဖို့အဲ့ဒီဒုက္ခသည်တွေကစနေနေ့တနင်္ဂနွေနေ့ကပြုလုပ်တဲ့ဆန္ဒပြပွဲတွေမှာတောင်းဆိုခဲ့ကြပါတယ်။သူတို့ရဲ့တောင်းဆိုချက်6ချက်ကိုဆန္ဒပြဦးဆောင်သူတဦးကအင်္ဂလိပ်ဘာသာနဲ့ပထမဖတ်ပြပြီးဘင်္ဂါလီဘာသာနဲ့တောင်းဆိုခဲ့ပါတယ
်။ Bangladesh UN EUUNHCR, OIC, CSRW, UN,
and other international... Bangladesh, Kula Tamaga, EU, UNHCR, OIC, WHO, USA, and Acha Nanganaga Apwe Sirigo, Rohingyarigo Niyayin Pian Po Sao Yi, Dabor Dunyi Jai Yua Ma Ne, Po Sao Mu Ma Pawin Patapu, Taungso Bare Lu, Inglay Lu Pyo Dara Ba.ဒီချက်တွေပြင်သူတို့တောင်းဆိုချက်တွေထဲမှာရိုဟင်ဂျာတွေကိုနေရရင်ပြန်မပို့ခင်ရခိုင်ပြည်နယ်မှာလုံခြုံစိတ်ချရဖို့ရိုဟင်ဂျာတွေကိုနိုင်ငံသားတွေဖြစ်ပြန်လက်ခံဖို့ရိုဟင်ဂျာတွေပိုင်ဆိုင်ခဲ့တဲ့လင်းမြေနဲ့ခြေရာတွေကိုပြန်လည်တည်ဆောက်ပေးဖို့ဖြတ်စည်းခံခဲ့ရတဲ့အိုးအိမ်နဲ့မြေယာတွေအတွက်အရောကြီးပေးဖို့တိမ်းဆီးခံထားရတဲ့လင်းမြေတွေကိုပြန်လည်ပေးအပ်ဖို့ရခိုင်ပြည်နယ်မှာနိုင်ငံတကာမီဒီယာတွေနဲ့လူ့အခွင့်အရေးအုပ်စုတွေကိုတွားရောက်ခွင့်ပြုဖို့ဆန္ဒပြသူတွေကတောင်းဆိုထားတာဖြစ်ပါတယ်တမ်ဘရူးဒေတာမှာပိတ်မိနေတဲ့ဒုက္ခသည်6500ကျော်ကိုအရင်ဆုံးပြန်ပို့ဖို့ကိစ္စကိုတော့ပြီးခဲ့တဲ့တောက်ကြနေ့ကနှစ်နိုင်ငံပြည်ထရေးဝန်ကြီးတွေရဲ့ဓာကာမြို့တွေ့ဆုံပွဲမှာအဓိကဆွေးနွေးခဲ့ကြပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကလည်းပြည်ထရေးဒုဝန်ကြီးဦးအောင်စိုးကနေအဲ့ဒီဒေတာကိုတွားရောက်ပြီးဒုက္ခသည်တွေပြန်လာဖို့တွားရောက်ပြောကြားခဲ့ပါပါတယ်။ပြီးခဲ့တဲ့လအနည်းငယ်ကတော့မြန်မာလုံခြုံရေးတပ်တွေကနေဒုက္ခသည်တွေကိုချိန်ချောက်မှုတွေရှိခဲ့တယ်လို့ဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်သတင်းတောက်တွေကိုပြောပြခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရအမျိုးသမီးကတော့ဒုက္ခသည်တွေရဲ့လုံခြုံရေးအတွက်အစီအစဉ်မရှိဘဲမြန်မာဘက်ကိုအတင်းကျပ်ပြန်ပို့ဖို့ဖြစ်နိုင်ခြေရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စိုးရိမ်မကင်းဖြစ်မိကြောင်းပြောပါရယ်ဒုက္ခသည်တွေရဲ့ဆန္ဒမပါဘဲနေရဲ့အတင်းကျပ်ပြန်ပို့ခံရမယ့်အခြေအနေကိုတော့ကုလသမဂ္ဂအနေနဲ့စိုးရိမ်မိကြောင်းအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကအီးမေးလ်ကနေတဆင့် VOA ကိုတုံ့ပြန်ခဲ့ပါရယ်အထွေထွေညီလာခံအလှည့်ကျဥက္ကဋ္ဌမီရိုစလဖ်လာဂျက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား၏အတွင်းဝင်တို့ပြီးခဲ့တဲ့သတင်းပတ်ကနယူးယောက်မှာရိုဟင်ဂျာအရေးဆွေးနွေးစဉ်ကလည်းနေရရင်ပြန်ပို့ရေးမှာလုံခြုံစိတ်ချရဖို့အရေးကြီးတဲ့အကြောင်းလဲနှစ်ဖက်စလုံးတို့ကတသဘောတည်းခံယူတဲ့အကြောင်း UNGA ရဲ့ပြောခွင့်ရပုဂ္ဂိုလ်ဘရန်ဒန်ဘာမာကသတင်းတောက်တွေကိုအခုလိုပြောပါတယ
်။ On the Rohingya issue, the president praised Bangladesh for its generosity as a host country.The President and Foreign Secretary agreed that the Rohingya people need the international community's protection.
ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေကိုလက်ခံခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအထွေညီလာခံဥက္ကဋ္ဌကချီးကျူးစကားပြောခဲ့ပါတယ်။နိုင်ငံတကာရဲ့အကာအကွယ်ပေးမှုနဲ့ထောက်ခံမှုကိုရိုဟင်ဂျာတွေအနေနဲ့လိုအပ်တဲ့အကြောင်းလဲထွေညီလာခံဥက္ကဋ္ဌနဲ့နိုင်ငံသားရေးအတွင်းဝင်တို့ကနေသဘောတူညီခဲ့ကြပြီးတော့ဒီလိုခြေကွဲပေါ်ရာလူသားဘေးဒုက္ခနဲ့ပတ်သက်ပြီးထပ်မံလှုပ်ဆောင်ပေးဖို့လိုအပ်တာတွေအများကြီးရှိနေတဲ့အကြောင်းနဲ့မြန်မာနိုင်ငံကိုရိုဟင်ဂျာတွေပြန်ပို့ရေးမှာဘေးအန္တရာယ်ကင်းရှင်းပြီးတော့လုံခြုံရေးလဲစိတ်ချဖို့လိုအပ်တယ်ဆိုတော့ကိုလည်းသူတို့အူဆွေးနွေးခဲ့ကြပါတယ
်ဒီကနေ့အင်္ဂါနေ့မှာနှစ်နိုင်ငံအစ်မြင့်အရာရှိတွေရဲ့ဆွေးနွေးပွဲမှာလဲတမ်ဘရူးဒေတာမှာပိတ်မိနေတဲ့ဒုက္ခသည်တွေမြန်မာဘက်ကိုပြန်ပို့ရေးကိစ္စဆွေးနွေးဖို့ရှိကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကယ်ဆယ်ရေးနဲ့ဒုက္ခသည်များပြန်လည်နေရာချထားရေးကော်မရှင်နာမိုဟာမက်အဘူကလမ်ကတနင်္လာနေ့ကရိုက်တာသတင်းဌာနကိုပြောပါရတယ်။ဒါပေမဲ့ရိုက်တာသတင်းဌာနကဆက်သွယ်မေးမြန်းခဲ့တဲ့မြန်မာအရာရှိအတော်များများကတော့ဒီကနေ့ဆွေးနွေးပွဲကိစ္စကိုတော့သူတို့သတိမထားမိကြအောင်တုံ့ပြန်ခဲ့ကြပါရဲ့ရှင်။